ကဘာတဝမ်းမှာ TB အဆုတ်နာရောဂါဖြစ်ပွားမှုနှုန်းဟာကျဆင်းလာပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အစီရင်ခံစာမှာဖော်ပြပါရယ်။ရောဂါတိုက်ဖျက်မှုပိုင်းမှာတော့တိုးတက်မှုနှုန်းဟာနှေးကွေးနေသေးတယ်လို့လည်းဆိုပါရယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့လန်ဒန်က VOA သတင်းတောင် Mandy Clark ပေးပို့တဲ့သတင်းကိုအခြေခံပြီးတော့ဦးတင်မောင်တန်းကအပြည့်အစုံပြောပြပေးပါလိမ့်မယ်
။ TB ဟာရောဂါပိုးလေထဲကနေတဆင့်ကူးစက်နိုင်တဲ့ရောဂါဖြစ်ပါတယ်။2006ခုနှစ်မှာလူ6သန်းကျော်ရောဂါကူးစက်ခဲ့ပြီးလူနာတသန်းခွဲတိတ်ဆုံးခဲ့ကြပါတယ်။ဒါပေမဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့နောက်ဆုံးစီရင်ခံစာမှာသတင်းကောင်းတစ်ချို့ပါရှိခဲ့ပါတယ်။အဲဒါကတော့ TB ကူးစက်မှုနှုန်းကနှေးသွားပြီဆိုတာပါပဲ။တကယ်လို့ယောဂရှားဖွေသတ်မှတ်ရမှာပိုကောင်းမွန်မလာဘူးဆိုရင်တိုးတက်မှုကရပ်ဆိုင်သွားမှာပါပဲလို့အစီရင်ခံစာရေးသားသူတစ်ယောက်ဖြစ်တဲ့ Catherine Fright ကလန်ဒန်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ
်။ In China they find and treat about 80% of the cases that we estimate exist in China.
တိုးပြီးမှရှိနေတယ်လို့ကျမတို့ခန့်မှန်းထားတဲ့ယောဂတဲ့ပေါင်းရဲ့80ရာခိုင်နှုန်းကိုသူတို့ရှာဖွေကူတာပါတယ်။2005နဲ့2006မှာဒီကိန်းကနန်းကမပြောင်းပါဘူး။ရှီစဲယောဂတဲ့တွေကိုတိုင်းပြည်တွေကပုံမမရှာဖွေနိုင်ခဲ့ဘူးဆိုခဲ့ရင်တိုးတက်မှုနှုန်းကတက်လာမှာမဟုတ်ပါဘူး
။ Freud ကပြောကြခဲ့တာပါ။ဒီပြည်ယောဂကိုတိုက်ဖြစ်ရမှာယောဂတဲ့အသစ်ရှာဖွေရမှာမအောင်မြင်တာနဲ့တမျိုးသားလုံးဆိုင်ရာ TV တိုက်ဖြတ်ရေးအစည်းအဝေးကိုရမုံငွေထောက်ပတ်မှုကင်းမဲ့ဓာတွေကတိုးတက်မှုနှေးကွေးတာရဲ့အဓိကအကြောင်းတွေပါပဲလို့သူမကပြောကြပါတယ်။ရမုံငွေထောက်ပတ်ရမှာလူဒါနဲ့ထောက်တာအကွာအဟဒေါ်လာတန်ပေါင်း1000ရှိနေပါတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဆိုပါတယ်။ကမ္ဘာနေရာအများအပြားအထူးသဖြင့်အာဖရိကမှာ TB နဲ့ HIV ယောဂါပိုးနှစ်ခုတွဲနေတာကြောင့် TB ယောဂါပြန့်နှံ့မှုပိုးဆိုးစေပါတယ်လို့အစိုးရခန်းစားကပြောဆိုပါတယ် HIV ပိုးရှိနေတဲ့ TB လူနာတွေကိုကုသရတာစိန်ခေါ်ချက်တရဖြစ်မြဲဖြစ်နေစေပါလို့ Fright ကဆိုပါတယ်ဒါပေမဲ့တချို့တိုင်းပြည်တွေကတော့ဒီအမွာယောဂါကိုကြော်လွှားနေကြပါတယ်လို့သူကအခုလို့ဆက်လက်ပြောကြပါတယ
် There's been a lot of progress particularly in Africa in testing TB patients for HIV which is actually demonstrating
Africa က TB လူနာတွေကို HIV ယောဂါပိုးရှာဖွေပေးတာအများကြီးတိုးတက်နေပါပြီTB လူနာတွေဘက်ကလည်း HIV အစမ်းခံခြင်းနဲ့ဆန္ဒရှိကြောင်းပြသခဲ့တဲ့အတွက်ကြောင့်ပါဒါကလွန်ခဲ့တဲ့9နှစ်10နှစ်အတွင်းအပြောင်းအလဲဖြစ်ကောင်းဖြစ်မှာပါ HIV အတွက်ကုထုံးကလည်းရှိလာတဲ့အတိုင်းခုမှ HIV ရှိမရှိပိုးပြီးသိဖို့အကြောင်းသင့်အကျိုးသင့်ဖြစ်လာတာပေါ့
ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတခြားမျှော်လင့်ချက်လက္ခဏာတွေကိုလည်းကိုးကားပြောဆိုပါသေးတယ်1990အဆင့်နဲ့နှိုင်းယှဉ်ရင်2015မှာတဝက်လျှော့ချနိုင်ဖို့တကမ္ဘာလုံးညီမချက်သတ်မှတ်ထားတဲ့အတိုင်းဒေသတော်တော်များများဟာပြည့်မီးမြဲလမ်းကြောင်းပေါ်ကိုရောက်လို့လာနေကြပါပြီ။အဲဒီဒေသတွေထဲမှာအရှေ့တောင်အရှအနောက်ပစိဖိတ်ဒေသအရှေ့မြေထဲပင်လယ်ဒေသနဲ့အမေရိကတိုက်ဒေသတွေပါဝင်ပါတယ်။ဒါပေမဲ့တီဘီတန်အခမ်းအနားဆုံးဒေသတွေကယောဂါကိုနှိမ်နင်းနိုင်ဖို့မျှော်လင့်နေဆိုရင်ရမုံငွေပို့လိုအပ်တယ်လို့တီဘီယောဂါတိုက်ဖျက်ရေးကိုမြုပ်နှံလှုပ်ဆောင်မဲ့စိတ်ဓာတ်လဲပို့လိုအပ်ပါလိမ့်မယ်လို့အစိုးရခန်းစားကဆိုပါတယ်ခင်ဗျာ။